ယူကရိန်းအရေးနဲ့ပတ်သက်ပြီးဂျာမနီနိုင်ငံကသူ့ရဲ့မူဝါဒတွေကိုအပြည့်အဝပြောင်းလဲလိုက်ပြီးယူကရိန်းဘက်ကရပ်တည်ကူညီသွားမယ်ဖြစ်တဲ့အကြောင်းနဲ့ဆစ်လက်နဲ့ပစ္စည်းတွေကူညီထောက်ပံ့မှာဖြစ်သလိုရုရှားကိုနိုင်ငံတကာတိုက်ရိုက်ဘဏ်ငွေလွှဲစနစ် SWIFT ထဲကနေကန့်သတ်ထားဖို့စနေနေ့မှာသဘောတူလိုက်ပါတယ်ယူကရိန်းကိုရုရှားကျူးကျော်လိုက်တာဟာတပိုင်းမှာကြီးမားတဲ့အပြောင်းအလဲကြီးတစ်ခုဖြစ်ပြီးစစ်ပီးခေတ်ကာလအခင်အကျင်းကိုပြောင်းလဲသွားစေတယ်လို့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့ကပြောဆိုပါတယ်။ဒါကြောင့်ဗလာဒီမာပူတင်ရဲ့တပ်တွေယူကရိန်းအပေါ်ကျူးကျော်တိုက်ခိုက်တာကိုခုခံဖို့အတွက်ယူကရိန်းကိုအကောင်းဆုံးကူညီသွားရမယ်လို့လည်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ဒါကြောင့်ဂျာမနီကစစ်ဖြစ်ပွားရာနေရာတွေကိုလက်နက်တင်ပို့ရောင်းချမှုကြာမြင့်စွာပိတ်ပင်ထားတဲ့သူ့ရဲ့မူဝါဒကိုပြောင်းလဲပြီးပထမဆုံးအနေနဲ့တင်ကားဖြက်လက်နဲ့တထောင်နဲ့မြေပြင်ကနေဝင်ပစ် Stringer အမျိုးအစားမစ်ဆိုင်းဒုံးလက်နဲ့900ကိုပေးမယ်လို့ကြေပြုခဲ့ပါတယ်။ဒါအပြင် Netherlands နိုင်ငံကယူကရိန်းကိုထောက်ပံ့ဖို့ဂျာမနီကနေဝယ်ယူခဲ့တဲ့တင်ကားဖြက်လောင်ချအလက်400ကိုလည်းထပ်ဆင့်ပေးဖို့ခွင့်ဂျာမနီကခွင့်ပြုခဲ့ပါတယ်။ထို့နည်းတူစွာပဲ Estonia ကယူကရိန်းအတွက်ဝယ်ယူထားတဲ့အရှိဂျာမနီလက်ထက်က Howitzer အမြောက်၈လက်ကိုလည်းဂျာမနီကခွင့်ပြုခဲ့ပါတယ်။ဒါအပြင်တန်ချက်ခါကာ14စီးနဲ့လောင်စာစီတန်1000ကျော်ကိုလည်းပိုလန်နိုင်ငံကိုဖျက်ပြီးယူကရိန်းတဲကိုပေးပို့သွားမှာဖြစ်ပါတယ်။